ယမန်နိုင်ငံမှာဖြစ်နေတဲ့လူမှုဘေးဒုက္ခကြီးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအကူအညီပေးရေးအေဂျင်စီတွေကသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးစားနပ်ရေးခံနဲ့ကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့တွေပူးတွဲပြီးတော့ယမန်နိုင်ငံကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နဲ့ပဋိပက္ခတွေအဆုံးသတ်ဖို့တောင်းဆိုတဲ့ညှိနှိုင်းချက်ထဲမှာအခုဆိုရင်ယမန်နိုင်ငံမှာစစ်ပွဲတွေဖြစ်ပွားနေတာရပ်ပေါင်း1000ကျော်သွားခဲ့ပြီဖြစ်တယ်လို့ပြောထားပါတယ်။ယမန်နိုင်ငံကပဋိပက္ခတွေဟာကမ္ဘာပေါ်ကအဆိုးအဝါဆုံးလူမှုကပ်ဘေးဒုက္ခကြီးကိုဖြစ်ပေါ်စေခဲ့တယ်လို့အဲ့ဒီဖွဲ့တွေကပြောပါတယ်။ယမန်နိုင်ငံရဲ့လူဦးရေ85ရာခိုင်နှုန်းဟာလူသားချင်းစာနာတဲ့အကူအညီတွေကိုလိုအပ်နေပြီးတော့အဲ့ဒီအကူအညီတွေမရဘူးဆိုရင်ဒီမှာရှိတဲ့ကလေးငယ် 17.3 သန်းအနေနဲ့လည်းရှင်းသန်းနိုင်မှာမဟုတ်ဘူးလို့ပြောပါတယ်။ယမန်နိုင်ငံသားအနည်းဆုံး60ရာခိုင်နှုန်းလောက်ဟာစားနပ်ရိက္ခာလုံလောက်မှုရှိမနေပဲ16သန်းလောက်ကတော့တန့်ရှင်းတဲ့ရေနဲ့မိန်းလာစနစ်ကိုမရရှိပဲဖြစ်နေပါတယ်။နောက်တပြင်းနောက်ထပ်လူအများပြားလည်းအခြေခံကျန်းမာရေးဆောင်ရှောက်မှုတွေမရှိပဲဖြစ်နေတယ်လို့ဆိုပါတယ်။ယမန်နိုင်ငံမှာနိုင်ငံတကာကထောက်ခံထားတဲ့သမ္မတမင်းဆူအာဟာဒီကိုထောက်ခံသူတွေနဲ့ဟူဒီတပုံတွေကြားမှာ2015ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့နိုင်ငံတွင်းမှာမတည်မငြိမ်ဖြစ်နေကြတာဖြစ်ပါတယ်ခင်ဗျာ။